ကိုကြီးတွစ်စုံမမြတ်ဝင်ပြတာဗီဒီယိုအနေနဲ့သူပဲကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးမိကွန်းအနေနဲ့ဒီပြည်သူပါတီဒီ88မျိုးဆက်တောင်းတာခေါင်းဆောင်ပြီးစူးစီးတည်ထောင်လာတဲ့ပါတီအများစုပေါ့လीနော်ဆိုတော့ဒီပါတီပေါ်လာတဲ့အချိန်မှာဝေဖန်တန်တကူကဘာလဲဆိုတော့ဒီပါတီဒီဒီမိုကရေစီအင်အားစုတွေကြားမှာရွေးကောက်ပွဲကြရင်မဲကွဲသွားစေနိုင်တဲ့မဲပြားသွားစေနိုင်တဲ့ပါတီတကူများဖြစ်လာမလားဒါဆိုရင်ဒီမိုကရေစီအင်အားစုဘက်မှာအင်အားများလျော့သွားမလားဆိုတော့သူစိုးရင်စိတ်နဲ့ပြောဆိုပြန်ကြတာရှိပါတယ်ဒီပေါ်မှာအခုကိုကြီးနေနဲ့ဘယ်လိုများတုံ့ပြန်ကြမှာလဲ
ဟိုကျွန်တော်တို့ဒါချီလေးလုံးကျွေးကြော်တန်ကိုပြန်ပြီးတော့ပဲကြားအောင်ကြည့်လို့ရှင်ဒီမိုကရေစီရရှိရေးတို့အရေးနော်ဒါတနိုင်ငံလုံးအုပ်အုပ်ကျွဲ့ကျွဲ့တောင်းဆိုခဲ့ကြတာအဲ့တော့ဒီမိုကရေစီဆိုတော့ဗဟုဝါဒထုံးကားအောင်လုပ်တာဆိုတော့ဒါကြောင့်မလို့ပါတီစုံဒီမိုကရေစီမှာပါတီတွေအားကောင်းဖို့တန်ဆွမ်းဖို့ဟာပါတီစုံဒီမိုကရေစီအားကောင်းဖို့အတွက်အရေးကြီးတယ်လို့မြင်ပါတယ်ဆိုတော့အဲ့တော့ပါတီတစ်ခုအနေနဲ့ဒါရွေးကောက်ပွဲဝင်မယ်ဆိုရင်တေချာဖို့ကျွန်တော်တို့ကမဲရအောင်စူးစမ်းကြရမှာပဲအဲ့တော့စူးစမ်းတဲ့အခါမှာမဲမကွဲအောင်ဆိုတဲ့အခါမှာကျွန်တော်တို့က1990ရွေးကောက်ပွဲကတည်းကမဲမကွဲအောင်ကျွန်တော်တို့မဟာမိတ်တွေအချင်းချင်းကြားထဲမှာရှယ်ယာလုပ်ပါကျွန်တော်တို့ဟလာမဟာမိတ်မူဝါဒလုပ်ပါဆိုတာဟာတောက်လျှောက်ကျွန်တော်တို့တိုက်တွန်းခဲ့တယ်အထူးသဖြင့်တိုင်းသားနိုင်ငံရေးပါတီတွေနဲ့ကြားထဲမှာပေါ့နော်ဆိုတော့အခုလည်းပဲကျွန်တော်တို့ဒီတိုင်းပဲခံခဲ့မှာမှာကျွန်တော်တို့ယုံကြည်တယ်ဆိုတော့မဲမကွဲအောင်ကျန်တဲ့လူတွေကပါတီမထောင်နဲ့ကျန်တဲ့လူတွေကရွေးကောက်ပွဲမဝင်နဲ့ဆိုတာကတော့ဒါမျှတတဲ့နီလန်မဟုတ်ဘူးလို့ကျွန်တော်ကအဲ့လိုမြင်တယ်တကယ်ကဟိုယုံကြည်ချက်ယက်တီချက်တူတဲ့သူတွေလွတ်တော်တဲ့ရောက်သွားရင်ဆိုင်းဘုတ်မတူလဲပဲလွတ်တော်တဲ့မှာတတန်နဲ့ထွက်မှာပဲဆိုတော့ပိုတောင်အားကောင်းသေးတယ်တကယ်ဟိုပါတီတခြားပါတီတွေကဒေါင်ဒေါင်မီပေါ့လုံနိုင်ကြိုင်နိုင်တဲ့သူတွေလွတ်တော်တဲ့ရောက်သွားရင်ဆိုင်းဘုတ်မတူတော်လဲပဲလွတ်တော်တဲ့မှာအားကောင်းတဲ့မဟာမိတ်အစုအဖွဲ့ကြီးတစ်ခုရမယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ရွေးကောက်ပွဲမှာခုနလိုပါတီအခု3ခုပေါ့ဗျာဆိုကြပါစို့ကျွန်တော်တို့ပုံမှန်လေးလေးပြောရအောင် NLD ပါတီကိုကိုကြီးတို့ပြည်သူပါတီအဓိကပါတီပါတီလေးပေါ့နော်ဒါဒီမိုကရေစီရေးကိုတောက်လျှောက်လုပ်လာကြတဲ့ပါတီတွေဒီဘက်မှာတော့ခုနလိုပေါ့ပြိုင်ဘဲနိုင်ငံရေးပါတီကြီးရှိတယ်ပေါ့ဆိုတော့ဆိုကြပါစို့မဲဆန္ဒတွေတစ်ခုမှာဟလာပြည်သူပါတီနဲ့ NLD ပါတီနဲ့နှစ်ခုရှင်တိုင်းတခြားနိုင်ငံရေးပါတီကြီးတစ်ခုနဲ့ပြိုင်ကြတဲ့အခါမှာပထမဆုံးက NLD ပါတီကိုပဲမဲပေးတဲ့လူတွေကအခုကျတော့ပြည်သူပါတီကိုလည်းပေး NLD ပါတီကိုလည်းပေးဆိုတော့အဲ့ဒီမှာမဲကနှစ်ခုကခွဲသွားပြီးတော့တစ်ဖက်ကပါတီကြီးမှာတော့ငိုအတိုင်းပဲရတယ်ဆိုရင်အတကနှစ်ပါတီစလုံးနဲ့ကွဲတယ်လို့ပြောလို့မရဘူးလားခင်ဗ
ျဟိုတစ်ခုကရွက်ကောက်ပွဲတဘာဝကိုပြန်စဉ်းစားကြည့်ရင်တစ်ခုကတိုင်းရင်းသားရေးရာဝန်ကြီးဌာနများဝန်ကြီးများအတွက်ရွက်ကောက်ပွဲရှိတယ်ဘဲဘုံက၄ဘုံရှိတာပေါ့တစ်ခုကဒေသဆိုင်ရာပေါ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ရှိတယ်နောက်အမျိုးသားလွှတ်တော်ရှိတယ်ပြည်သူလွှတ်တော်ရှိတယ်အဲ့တော့သူကအလွှာ၄ခုရှိတယ်အလွှာ၄ခုမှာမှမဲဆန္ဒနယ်မြေတတ်မှတ်ချက်တွေကကျွန်တော်တို့တစ်ခုချင်းစီမှာဒေါင်လိုက်ကျွန်တော်တို့ထပ်ပြီးခွဲလို့ရတယ်ဆိုတော့ဒါ၄ခုသာအချင်းချင်းကြားထဲမှာမဟာမိတ်တွေကြားထဲမှာညှိနှိုင်းနိုင်ရင်ထိတ်တိုက်ဖြစ်စရာအကြောင်းမရှိဘူးလို့မြင်တယ်ဒါကနီလန်းတစ်ခုပေါ့နောက်တစ်ခုက NLD လည်းမပေးဘူးကြံ့ခိုင်ရေးလည်းမပေးဘူးမဲကိုလာမပေးတော့ဘူးဆိုတဲ့အရေးအတွက်ဟာတိတ်ဆိတ်ဝင်သွားဖို့ကောင်းတယ်အခုပြီးခဲ့တဲ့ဂျာပြရွေးကောက်ပွဲမှာလူတရာမှာ42ယောက်ပဲလာပေးတယ်တဝက်တော်မရှိဘူးမဲပေးတာအဲ့ဒီတော့ကျွန်တော်တို့ကဒီမဲမပေးတဲ့သူတွေဟာနိုင်ငံရေးကိုစိတ်ပြတ်သွားလို့လားမဲပေးလဲဘာမှမထူးပါဘူးကွာလို့စိတ်ထဲမှာဖြစ်သွားလို့လားဆိုတော့အဲ့ဒီအရေးအတွက်ဟာဒါကျွန်တော်တို့အတွက်အာရုံစိုက်ရမယ်အလေးနဲ့ထားရမယ်အရေးအတွက်လို့မြင်တယ်အဲ့ဒီမဲကကွဲတာမဟုတ်ဘူးလာကုန်မပေးတာဆိုတော့ကျွန်တော်တို့ကပြည်သူတွေကိုနိုင်ငံရေးစိတ်ဝင်စားမှုမြင့်တက်လာအောင်လုပ်ဖို့ကိုယ်၌ကဒါဟာဒီမိုကရေစီယုံကြည်တဲ့နိုင်ငံရေးသမားတွေပါတီတွေအတွက်အရေးကြီးတဲ့ mission ပေါ့နော်ဒါဖြစ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ခုနကဥပ္ပိုလ်မဟာမိတ်ဆိုတဲ့ကိစ္စပြောလို့အဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်မေးချင်တာကဒီပြည်သူပါတီရဲ့ကြေညာချက်မှာမူဝါဒမှာပေါ့နော်ဒီကျယ်ပြန့်တဲ့မဟာမိတ်မူဝါဒထားမယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဥပ္ပိုလ်မနီရဟိုတဲကလည်းပြောပါတယ်ဆိုတော့တည်င်းနေထွက်နေတဲ့ကောလာလထွက်တာတွေရှိဒီပါတီကိုဟလာထောက်ခနဲ့လူတွေမှာကြောတော့နောက်ခံပေးတဲ့လူတွေမှာဝိုင်းရံပေးတဲ့လူတွေမှာဥပမာအဖြစ်ဟလာပြည်ခံမျိုးပါတီရှိတယ်မပါတာရှိတယ်စားတဲ့ကောလာဟာလာပုံပြန်ပြောဆိုတဲ့ဟာတွေကျွန်တော်တို့ကြားတယ်ဥပ္ပိုလ်ဗာများအဲ့ဒီပုံမှာလို့ပြန်ပြော
ဟိုကျွန်တော်တို့နိုင်ငံရေးယဉ်ကျေးမှုကိုလည်းပြန်လေ့လာဖို့လိုတယ်။ဘာလို့တခြားလုံးမှာအာနာရှင်စနစ်အောက်မှာနေခဲ့ရတော့သူကဟိုရန်ငါဆိုတဲ့အယူအဆရှိတယ်။ဆိုတော့အဲ့တော့ရန်ငါအယူအဆမှာငါမဟုတ်ရင်ရန်ဘက်ကပဲဆိုတာမျိုးတစိကတ်တာပေါ့နော်။အဲ့တစိကတ်တဲ့နိုင်ငံရေးဟာကျွန်တော်တို့ဒီမိုကရေစီယဉ်ကျေးမှုတွေတော်တော်အန္တရာယ်ရှိတယ်လို့ကျွန်တော်ကတော့ပြောချင်တယ်။အဲ့တော့တကယ်တကယ်ကကျွန်တော်တို့ဟာကျွန်တော်တို့ယက်တီချက်ယုံကြည်ချက်အပေါ်မှာပဲစူးစီးတာဖြစ်တယ်ဆိုတော့အကယ်၍အခြားအဖွဲ့အစည်းတစ်ခုခုကနေပြီးတော့ပါတီတဲ့ရောက်လာရင်တောင်မှပါတီရဲ့မူဝါဒတွေစီမံစည်းကမ်းတွေကိုမလွဲမသွေလိုက်နိုင်ရမှာဖြစ်တယ်မလိုက်နိုင်နိုင်ရင် ချိုးဖောက်ရင်ပါတီစည်းမျဉ်းစည်းကမ်းနဲ့ကျွန်တော်တို့ဒါကင်တော်ရမယ့်ကိစ္စလေးရှိတယ်ဆိုတော့ဒါကြောင့်မလို့ဒီလိုမျိုးတစိက်ကတ်တဲ့နိုင်ငံရေးဟာဒါလက်လွတ်စပယ်ပြောနေတဲ့သူတွေရောရည်ဝဲချက်ရှိရှိလုပ်နေတဲ့သူတွေကိုရောကျွန်တော်ကတော့ဟိုအကြံပြုချင်တာပေါ့နော်တတိပေးချင်တာတကူကတော့အန္တရာယ်ရှိတယ်အဲ့ဒါဟာနိုင်ငံဟာတစားစီကျွန်တော်တို့ကအကွဲပြဲအင်မတန်များတဲ့နိုင်ငံမှာအတယောက်ကိုတယောက်တစိက်ကတ်တဲ့ကိစ္စဟာနိုင်ငံရဲ့အသွင်ကူးပြောင်းရေးအတွက်အမျိုးသားပြန်လည်တည်မြဲရေးအတွက်အန္တရာယ်ရှိတယ်ဆိုတာလေးဒါလေးတော့ကျွန်တော်ဒါသတိပြုစေချင်ပါတယ်အားလုံ
းဟုတ်ကဲ့ဆိုတော့ဘာလို့ပဲဖြစ်ဖြစ်ဦးကိုကြီးရဲ့ပြည်သူပါတီဒီ2020ဒုတိယရွေးကောက်ပွဲအတွက်ကြီးရွယ်ပြီးတော့ဒါပြင်ဆင်มาပါပဲ2020ဒုတိယရွေးကောက်ပွဲမှာလည်းအင်အားနဲ့ဝင်နိုင်အောင်ဦးကိုကြီးတို့စူးစမ်းကြမှာပါပဲ
ဟာ
ပြည်သူတွေနေလည်းသိထားပြီးသားပါဆိုတော့2020ရွေးကောက်ပွဲမှာပြည်သူပါတီအနေနဲ့အဓိကရင်ဆိုင်ရမယ့်အခြေအနေစိန်ခေါ်မှုပေါ့ဆိုရင်ပါရှိမယ
်အဲ့တော့ဒါအခုအထူးသဖြင့်ပြည်သူတွေရဲ့နိုင်ငံရေးပေါ်မှာစိတ်ဝင်စားမှုပေါ့နော်အဲ့ဒါဟာနိုင်ငံရေးသမားတိုင်းအတွက်အရေးကြီးတယ်လို့ကျွန်တော်ကတော့ယုံကြည်တယ်။ဟိုရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ်တယောက်ပါတီတစ်ခုဟာနိုင်ငံတိုင်းမရှုံးရုံပဲ။ဒါဖြိုးဖြစ်စင်ပဲ။သို့တော်ပြည်သူတွေမဲပေးတဲ့ရာဂိုင်းတော့ကြသွားပြီဆိုရင်တော့နိုင်ငံရေးလောကတစ်ခုလုံးရှုံးတာလို့ကျွန်တော်ကမြင်တယ်။ဆိုတော့ဒါကြောင့်မလို့ပြည်သူတွေနိုင်ငံရေးပေါ်မှာစိတ်ပြတ်သွားတာမျိုးယုံကြည်မှုနည်းသွားတာမျိုးဖြစ်လာခဲ့ရင်တော့အဲ့ဒါဟာကျွန်တော်တို့နိုင်ငံရေးပါတီတွေအားလုံးအတွက်အကြီးမားဆုံးစိန်ခေါ်ချက်လို့ကျွန်တော်တို့မြင်ပါတယ်။
ကျွန်တော်သတိထားမိတာကိုကိုကြီးတို့ပါတီစထောင်မယ်ဆိုတဲ့ကပေါ့နော်ပါတီထောင်မှုတွေစလုပ်တဲ့အချိန်ပါတီဖွဲ့စည်းဖို့တွေစလုပ်တဲ့အချိန်နောက်ဒီပါတီဖွဲ့စည်းတဲ့အချိန်မှလည်းပဲအထူးသဖြင့်တရုတ်နဲ့ဂျပန်တို့လိုပေါ့မြန်မာနိုင်ငံနဲ့အဓိကမြန်မာကိစ္စဝိစာတွေမှာလည်းပဲငင်းချမ်းရေးကိစ္စရခိုင်ကိစ္စစတဲ့ထက်တဲဝင်ပါနေတဲ့နိုင်ငံကြီးတွေကအတော်လေးစိတ်ဝင်စားတာကျွန်တော်သတိထားမိတယ်ဆိုတော့ဒီတရုတ်နဲ့ဂျပန်တို့လိုနိုင်ငံကြီးတွေကပြည်သူပါတီကိုအထူးစိတ်ဝင်စားတာဘာကြောင့်လို့များကိုကိုကြီးသုံးသပ်ပါလဲ
ဟိုတခုကတော့နိုင်ငံတကာကဒီတန်ယုံနေဆိုတော့နိုင်ငံအသီးသီးမှာလာပြီးတော့ယုံဆိုင်တယ်ဆိုတာဟာအဲ့ဒီနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးသတင်းအချက်အလက်တွေကိုစုဆောင်းတာပဲစုဆောင်းပြီးလို့ရှိရင်ဒါသူတို့ရဲ့ကောက်ချက်တွေပေါ့သူတို့ရဲ့အကဲဖြတ်ချက်တွေရှိပါလိမ့်မယ်ဒါကဒါနိုင်ငံတကာတန်ယုံနေရဲ့ဒါသူတို့ရဲ့တဘာဝပဲဆိုတော့ဒါကြောင့်မလို့လဲဒါကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအလားအလာနိုင်ငံရေးလက်ရှိအခြေအနေတွေအပေါ်မှာမူတည်ပြီးတော့ဘယ်ပါတီကိုဆက်ဆံမယ်ပေအစုအဖွဲ့ကိုဆက်ဆံမယ်ဆိုတာတွေကတော့တက်ဆိုင်ရာနိုင်ငံတွေရဲ့ဒီမှန်းဆချက်တွေဆုံးဖြတ်ချက်တွေလို့ပဲပြောရမှာပါခင်ဗျာ
ဒါဟာပါတီအတွက်ဟလာပါတီရှေ့လျှောက်လုပ်မဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကောင်းတဲ့ကိစ္စလို့ရောကျွန်တော်တို့ပြောနိုင်လား
အဓိကကတော့ကျွန်တော်တို့ကနိုင်ငံရေးပါတီလုပ်တယ်ဆိုတော့အရေးကြီးဆုံးကတော့ပြည်သူ့ရဲ့ထောက်ခံမှုပေါ့ပြီးလို့ရှိရင်တော့ကျွန်တော်တို့ကနိုင်ငံကိုကိုစားပြုတဲ့အဆင့်ကျွန်တော်တို့စဉ်းစားပြီးဆိုရင်နိုင်ငံတကာနဲ့ဆက်ဆံရေးဒါအင်မတန်အရေးကြီးပါတယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဆိုတဲ့အခါမှာလည်းပဲဒီပထဝီနိုင်ငံရေးအနေထားအရာကိုလိုက်ကအင်းနီးချင်းနိုင်ငံနေနဲ့ဆက်ဆံရေးဟာဒါဟာကျွန်တော်တို့ရဲ့မွေးရပါဒါတကယ်အင်မတန်အရေးကြီးတဲ့ကိစ္စလည်းဖြစ်ပါတယ်ပြီးတော့မှဒေသတွင်းနိုင်ငံများနဲ့ဆက်ဆံရေးကျွန်တော်တို့အာဆီယံမိသားစုထဲမှာပါဝင်နေတဲ့အတွက်ကြောင့်အာဆီယံနိုင်ငံနေနဲ့ဆက်ဆံရေးအခြားကျွန်တော်တို့ဒါနိုင်ငံတကာကျွန်တော်တို့ဒီမိုကရေစီရေးကိုတောက်ခံအားပေးခဲ့ကြတဲ့မိတ်ဆွေနိုင်ငံများနိုင်ငံတကာနဲ့ဆက်ဆံရေးဒါတွေဟာကျွန်တော်တို့ဂရုစိုက်ရမယ့်ကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့ပါနိုင်ငံရေးပါတီတခုပေါ်လာပြီဒီနိုင်ငံရေးပါတီမှာခေါင်းဆောင်တွေရှိလာပြီဒီခေါင်းဆောင်တွေဒီအချိန်မှာရွေးကောက်ပွဲဝင်မယ်ဟလာပြောရရင်လွတ်တော်တွေကြောင်းမယ်ဒါ့အပြင်နိုင်ငံဥချုပ်ရေးအာဏာကြားလာမယ်ဆိုတော့ကျွန်တော်အဓိကညမှာမေးချင်တဲ့မေးခွန်းကအင်္ဂလိပ်လိုဆိုရင်တော့ Are you ready to govern ပြည်သူပါတီအနေနဲ့တိုင်းပြည်အာဏာကိုရယူပြီးတော့တိုင်းပြည်ကိုကောင်းတဲ့လမ်းကြောင်းပေါ်နဲ့ဥချုပ်ဖို့အတွက်အခွင့်အရေးရမယ်ဆိုရင်ဥချုပ်ဖို့အတွက်အစဉ်နဲ့ဖြစ်နေပါပြီလား
အဲ့တော့ကျွန်တော်တို့က230အတွေ့အကြုံတွေရှိတယ်ဒီ30အတွေ့အကြုံဆိုကိုယ်တိုင်ဖြတ်တန်းခဲ့တဲ့အတွေ့အကြုံတွေရှိသလိုကျွန်တော်တို့အရင်မျိုးဆက်တွေကနေတဆင့်ကြားတဆင့်နာအတွေ့အကြုံတွေတည်းရှိတယ်။နောက်တစ်ခါနိုင်ငံတကာအတွေ့အကြုံတွေကိုကျွန်တော်တို့စာအုပ်စာသားများတဆင့်ကလေ့လာတာကိုယ်တိုင်တွားရောက်ပြီးတော့လေ့လာတာတွေရှိတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကိုဘယ်လိုပုံစံမျိုးလုပ်တင်လဲဖြစ်စေချင်လဲဆိုတော့ကျွန်တော်တို့စိတ်ကူးစိတ်တန်းတွေကျွန်တော်တို့ရည်မှန်းချက်တွေရှိပြီးသားဖြစ်တယ်။အဲ့တော့အကယ်၍ဒါဆောင်ရွက်ခွင့်ရခဲ့မယ်ဆိုရင်လည်းကျွန်တော်တို့ဒီအတွေ့အကြုံတွေကိုလက်တွေ့နယ်ပယ်ကနေပယ်ဒီဘာသာရပ်ဆိုင်ရာနေပယ်လိုက်ကျွမ်းကျင်တဲ့ပုံကူများကိုလည်းကျွန်တော်တို့အတက်နိုင်ဆုံးကျွန်တော်တို့စူးစီးနေတယ်စူးစီးထားတာတွေလည်းရှိတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့နိုင်ငံအတွက်ဒီပြည်သူတွေရဲ့ဘဝကိုမြင့်တင်နိုင်မဲ့ကိစ္စမျိုးတွေအတွက်ကျွန်တော်တို့ပြင်ဆင်နေပါတယ်ပြင်ဆင်ထားတာတွေလည်းရှိပါတယ်လို့ပြောပြရစီ
ကျေးဇူးများကြီးဒီမှာတော့
ဟုတ်ကဲ့ပါ
ကျေးဇူးတင်ပါတယ်